မြန်မာနိုင်ငံနဲ့ကပ်နေတဲ့အင်းနီဂျင်ထိုင်းနိုင်ငံမဲဆိုင်နဲ့ချင်းဝိုင် KI နဲ့ကရေဘေးတင့်ထိုင်းပြည်သူတွေကိုအ мян ဆုံးကူညီပေးကြဖို့အစိုးရတာဝန်ရှိတဲ့သူတွေကိုထိုင်းဝန်ကြီးချုပ်ပေတုံထန်ချင်နဝတ်ကညွှန်ကြားလိုက်ပါတယ်။ရေကြီးနေတဲ့အတွက်အိမ်ထဲမှာပိတ်မိနေတဲ့ပြည်သူတွေစီကိုအစားအစာနဲ့တောက်သုံးရည်တွေအ мян ဆုံးပေးဖို့ကြဖို့နဲ့ကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့သူတွေလည်းဘေးအန္တရာယ်ကင်းအောင်သတိထားလှုံ့ဆော်ကြပါလို့ဝန်ကြီးချုပ်ကတိုက်တွန်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဲဆိုင်မြို့မှာတော့ရေဘေးတင့်ဒေသတွေကိုဒီကနေ့စက်တင်ဘာလ13ရက်နေ့မှာထိုင်းဝန်ကြီးချုပ်ကကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပါတယ်။ဒေသခံပြည်သူတွေနဲ့သူနဲ့တွေ့ဆုံအပြီးမှာဝန်ကြီးချုပ်ကအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်။ရေဘေးတင့်ပြည်သူတွေကိုအချိန်ဆောင်ခိုင်းမနေဘဲနဲ့ငွေကြေးအရအ мян ဆုံးကူညီပေးနိုင်အောင်လို့လည်းထိုင်းဗဟိုအစိုးရအနေနဲ့ဘတ်ဂျက်ချပြီးတော့စီစဉ်ပေးကြဖို့ကိုလည်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်။မြန်မာနိုင်ငံတာချီလေးမြို့ရဲ့တဖက်ကမ်းမှာရှိတဲ့မဲဆိုင်မြို့ဟာဆိုရင်ထိုင်းနိုင်ငံမှာတော့လက်တလောရေဘေးတံအဆိုးဝါးဆုံးခံရတဲ့ဒေသဖြစ်ပါတယ်။အဲ့ဒီဒေသမှာရှိတဲ့တချို့ကျေးရွာတွေကတော့ဆက်သွယ်မှုတွေပြတ်တောက်နေပြီးတော့မော်တော်ဘုံနဲ့ပဲသွားလာလို့ရနေပါတယ်။ရေဘေးတံတင်တာကြောင့်ချင်းရိုင် KI နဲ့မှာတိတ်ဆုံးသူက၄ဦးထိရှိနေပြီးတော့မိသားစု၄000ခွဲလောက်လည်းရေဘေးတင်နေပါတယ်လို့ထိုင်းတဘာဝဘေးအန္တရာယ်ကာကွယ်ဟန်တာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဖိလစ်ပိုင်တရုတ်နဲ့ဗီယက်နမ်နိုင်ငံတွေမှာအင်အားပြင်းတိုင်ဖုန်းမုန်တိုင်းရာဂီဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပွားပြီးတော့လူတွေရာနဲ့ချီအသက်ဆုံးရှုံးခဲ့ရတဲ့အပြင်ဒီမုန်တိုင်းရိုက်ခတ်မှုအချိန်ကြောင့်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံမှာလည်းလူတွေအများပြားသေဆုံးပျောက်ဆုံးတဲ့အထိအကြီးအကျယ်ရေလွှမ်းမှုကိုခံနေရပါတယ်ရှင်။